ကမ္ဘောဒီးယားရေချောင်းပိုင်နက်ကိုကာကွယ်ဖို့အကူအညီလိုနေတဲ့အတွက်တရုတ်နိုင်ငံကစစ်တင်ပေါ်နှစ်ဆင်းကိုတောင်းခံထားတဲ့အကြောင်းကမ္ဘောဒီးယားကာကွယ်ရေးအရာရှိတွေကပြောပါတယ်။ကမ္ဘောဒီးယားရေတပ်ဗိုလ်ချုပ်တီဘင်ကတရုတ်ရေတပ်ဗိုလ်ချုပ်ကြီးယူမန်ဂျီယန်နဲ့တွေ့ဆုံချိန်မှာခုလိုခင်မီစစ်တမောနှစင်းကိုတောင်းခံခဲ့တာပါ။ဗိုလ်ထုနေ့ကပြီးသွားတဲ့နှစ်နိုင်ငံရေတပ်တွေကြားရေချောင်းကယ်ဆယ်ရေးလုပ်ငန်းပူးတွဲလေ့ကျင့်မှုပြီးဆုံးတဲ့နောက်မှာသူတို့နှစ်ဦးတွေ့ဆုံခဲ့တာဖြစ်ပါတယ်။လေ့ကျင့်ချိန်အတွင်းတရုတ်သင်္ဘောသုံးဆင်းပက်ထိန်သုံးဒုံးကြီးတက်ဆင်ထားတဲ့စီရရင်နှစ်ဆင်းနဲ့ထောက်ပံ့ရေးရင်တစ်ဆင်းတို့ဟာစီဟန်နော့ဘေးစိတ်ကမ်းမှာကြောက်ချထားပါတယ်။အဲ့ဒီသင်္ဘောတွေကိုတွားရောက်စစ်ဆေးတဲ့အချိန်မှာစစ်သင်္ဘောတွေရဲ့အရည်အသွေးတွေကောင်းလွန်တာကိုတွေ့ခဲ့ရတယ်လို့ဗိုလ်ချုပ်ကြီးကပြောပါတယ်။ကမ္ဘောဒီးယားရေတပ်ပြောခွင့်ရသူကတောင်းဆိုတယ်ဆိုတာနဲ့စန္ဒရှိတဲ့စီးရင်တစ်ခုနဲ့ပို့တူပါတယ်လို့ပြောလိုက်ပြီးဒီတောင်းဆိုချက်ကိုတရုတ်ကလက်ခံမခံဆိုတာလည်းမသေးကြသေးပါဘူးလို့ပြောပါတယ်။နှစ်နိုင်ငံရေတပ်အကြီးအကဲတွေတွေ့ဆုံချိန်မှာတောင်တရုတ်ပင်လယ်ပြင်တွင်တင်းမာမှုတွေအကြောင်းကိုဆွေးနွေးခဲ့တဲ့အကြောင်းနဲ့ဒီကမ္ဘောဒီးယားနိုင်ငံဟာတရုတ်နိုင်ငံနဲ့အငင်းပွားနေကြတဲ့နိုင်ငံတွေပါအပါအဝင်အာဆီယံရေတပ်ခေါင်းဆောင်တွေရဲ့ရည်တည်ချက်နဲ့အတူတူဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။